နိုင်ငံရောက်မြန်မာအလုပ်သမားတွေအခွင့်အရေးအကာအကွယ်ပေးဖို့ရည်ရွယ်ပြီးတော့မြန်မာအစိုးရကအချက်အလက်တွေစတင်စုဆောင်းနေတဲ့တဲ့တင်ကိုကျွန်မဆုစုကပြောပြပေးပါမယ်။ကိုဗစ်ကရောဂါကာလမှာအလုပ်ရုံတွေပိတ်သိမ်းလိုက်လို့နေရပြန်လာကြတဲ့မြန်မာအလုပ်သမားခန့်မှန်းခြေ 8,000 ကျော်ရှိပေမဲ့တိမ်းနေချီပြီးထိုင်းနိုင်ငံထဲမှာကျန်ရှိနေသေးဖြစ်ပါတယ်။ဒီလိုသမားတွေအနေနဲ့အထူးသဖြင့်အခုလိုကာယယောဂကာလမှာအခက်အခဲကြုံရတာမျိုးအခွင့်အရေးတွေချိုးဖောက်ခံရတာမျိုးတွေရှိခဲ့ရင်ကာကွယ်နိုင်မှုရည်ရွယ်ပြီးစီးရင်စတင်ပြုစုနေတယ်လို့ထိုင်းနိုင်ငံရနောင်းမျိုးအခြေဆိုင်မြန်မာအလုပ်သမားတန်ရာရှိဦးကျော်စိုးဝေက VOA ကိုပြောပါတယ
်။လက်ရှိဟိုထိုင်းနိုင်ငံထဲမှာဟိုလုပ်နေတဲ့လူတွေဆိုရင်ဖြေလို့ရပါတယ်မြန်မာ။အဲ့ဒီမှာကျွန်တော် option လေးဖြေပေးထားပါမယ်။အဲ့လိုဆိုတော့ကျွန်တော်လည်းဟိုအကျဉ်းရှိရတော့ပေါ့ဒီ MOU ကပြင်ရအောင်ရှိတယ်ဒါအဲ့လိုအောက်ခံမင်းနဲ့ဖြစ်နေတာပဲနော်ကြည့်တယ်ပေါ့နော်ပြီးရင် PJ PV တွေအဲ့လိုဟာတွေဝင်နေဟာပဲမြောက်ရှိတယ်ပေါ့အဲ့လိုဟာလေးတွေသိရတာပေါ့ကျွန်တော်ကတော့လူတိုင်းကိုဖြည့်သိနေတာပေါ့နော်ဘာလို့ဆိုဒီ service ဆောက်တယ်ဆိုရင်ဒီသဘောတော်ကတော့အချက်လက်များများရနိုင်လေတော့ပို့ပြီးဟိုအထောက်ပံ့ဖြစ်လေပေါ့နော်အဲ့ဆိုတော့ဒီ reserve ကတော့ဒီအလုပ်သမားတွေပူးပေါင်းပါဝင်ဆောင်ပေးရပုံမှာပဲဟိုရာလက်ကောင်းတစ်ခုကတော့ဟိုထွက်လာမယ်လို့တော့ကျွန်တော်တို့ပြောနေပါတယ
်အခုကောက်နေရဲ့စီရင်ဟာတရားဝင်လမ်းကြောင်းနဲ့လာရောက်အလုပ်လုပ်ကင်သူတွေအပြင်အထောက်အထားမရှိသူတွေအတွက်ပါအကျုံးဝင်တယ်လို့လည်းပြောပါတယ်ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေကိုဥပဒေအရကာကွယ်နိုင်မှုရည်ရွယ်ပြီးစည်ရင်းကောက်ယူရမှာတော့စိန်ခေါ်မှုတွေကြုံရနိုင်တယ်လို့လည်းအလုပ်သမားအရေးလှုပ်ရှားသူဦးမိုးဝေကပြောပါတယ်
။ဒီဆာရွက်ဆာနာနဲ့တင်ရမယ်ဆိုတဲ့ကိစ္စကတော့ထင်သားသလားတော့မရနိုင်ဘူးကြာ။ဘာကြောင့်လဲဆိုတော့အလုပ်သမားတွေကချို့ information အချက်လက်ဟိုသူတို့စီမရောက်နိုင်တာလည်းရှိတယ်တခု။နောက်တစ်ခုကဆိုရမိုးနဲ့ဖွဲ့စည်းတွေကနေတစ်ဆက်ကူညီတောင်းပြီးတော့လုပ်တာတော့ရနိုင်ပါတယ်။ဒါပေမဲ့လည်းဒီထိုင်းဆာကဒီအလုပ်သမားတွေရဲ့ခက်ခဲကိုထက်ထဲဝင်ဝင်တော့သိဖို့တော့လိုရကြ
။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါနဲ့ကြုံရရပြီးတဲ့နောက်မက်ရှလာလောက်ကစပြီးသွားလာလှုပ်ရှားမှုတွေကိုကန့်သတ်လိုက်သလိုလုပ်ငန်းတွေလည်းရပ်ဆိုင်းလိုက်ရတဲ့အတွက်အလုပ်လမဲ့ဖြစ်လာကြရတဲ့ရွှေ့ပြောင်းအလုပ်သမားတွေအများအပြားနေရက်ကိုပြန်ကုန်ကြတာပါ။ဒီအတွက်လည်းလုပ်ငန်းတွေပြန်လည်းလုပ်ကိုင်ခွင့်ရတဲ့အခါအလုပ်သမားလိုအပ်ချက်နဲ့ကြုံရမှာကိုစိုးရိမ်လာနေကြတယ်။ထိုင်းနိုင်ငံကလုပ်ငန်းရှင်တွေကလည်းလုပ်သားအင်အားနဲ့ပတ်သက်လို့စီးရင်ပြုစုဖို့တရားဝင်အထောက်အထားမရှိသူတွေကိုပါအလုပ်လုပ်ခွင့်ပြုဖို့အစိုးရကိုတိုက်တွန်းတာတွေလည်းရှိနေပါသေးတယ်။ကျွန်မဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။